ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့နည်းနည်းအကျောပြင်ဆိုင်တွေမှာအလုတ်လုံနေတဲ့အမြင်အာရုံချို့တဲ့သူတွေဟာလက်ရှိမှာအလုတ်လက်မဲ့တွေဖြစ်နေပြီးစောင့်ဝင်နေရတဲ့အတွက်အခက်ကြုံနေရတယ်ဆိုတဲ့အကြောင်းပါဒါကတော့လှိုင်းတာယာမြို့နယ်20ရပ်ကွက်မှာနေထိုင်တဲ့ကိုပူပူမြင့်ဟာဖုံးဆက်ပြောလာတာပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့မှုတိုက်ဖြတ်နေတဲ့ကာလမှာအစိုးရကကန့်သက်ထိန်းချုပ်မှုတွေလုပ်နေခြင်းညနေညင်းအကျောပြင်ဆိုင်တွေလည်းပိတ်ခဲ့ရပါတယ်။အမြင်အာရုံချို့တဲ့သူအများစုဟာအကျောပြင်အနှိပ်လုပ်ငန်းကိုလုပ်ကင်ကြတာပါ။ဒီလိုဆိုင်တွေပိတ်လိုက်ရတာကြောင့်လစာတွေမရတဲ့အတွက်ညနေညင်းအများစုဟာစောင့်ဝင်နေရတဲ့အတွက်အတော်လေးခက်ခဲနေကြပါတယ်။အစိုးရကထောက်ပံ့မှုတွေလည်းတခုမှမရပါဘူး။ဒါကြောင့်ဒီကာလအတွင်းကုညီနိုင်တဲ့ပြည်ထိုင်တအဖွဲ့အစည်းတွေကဒီအလုတ်လက်မဲ့ဖြစ်နေတဲ့အာယုံကျောင်းအားနည်းသူတွေကိုအကူအညီပေးကြဖို့ RFA တဆင့်အကူအညီတောင်းခံပါတယ်ဆိုပြီးပြောပြလာတာပါရှင်။ဒီတစ်ခါပြောပြပေးမှာကတရားမဝင်ရွှေတူးဖော်မှုတွေကြောင့်လယ်ယာမြေတွေပျက်စီးကုန်လို့လယ်သမားတွေဒုက္ခရောက်နေတယ်ဆိုတဲ့အကြောင်းပါ။ဒါကတော့သခိုင်းတိုင်းဒေသကြီးခန်းနီးခရိုင်ဟုံးမလင်းမြို့နယ်နောင်ဖာဘူးကျေးရွာအုပ်စုတောင်ချေရင်ကျေးရွာကဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါ။တရားမဝင်ရွှေတူးဖော်မှုတွေကြောင့်အနီးအနားမှာရှိတဲ့လယ်တွေပျက်စီးကုန်ပြီးလယ်သမားတွေစပားဆိုင်ပြိုးမြတ်ဖြစ်နေပါတယ်။တရားမဝင်ဒီရွှေတူးဖော်မှုတွေကြောင့်အဲ့ဒီကနေစီးဆင်းလာတဲ့နှုံအနှစ်တွေကလယ်ယာမြေကိုဖုံးအုပ်သွားတဲ့အတွက်လယ်ဆိုင်ပြိုးမြတ်ဖြစ်နေတာပါ။ဒါနဲ့ပတ်သက်ပြီးအရေးယူပေးဖို့2019ခုနှစ်ခေတ်ကသက်ဆိုင်ရာဌာနတွေကိုတိုင်ကြားထားပေမဲ့ဘာမှအကြောင်းမထူးသေးတာကြောင့် RFA ကတစင်တင်ပြပေးပါဆိုပြီးပြောပြလာတာပါရှင်
။ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238641ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
ဒီတစ်ခါတော့ပြန်စာလေးတစ်စောင်ပေးခြင်းပါတယ်ဒါကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကရန်ကုန်ကိုထွက်ပြေးလာတဲ့မျိုးမျိုးနယ်စုတွေဟာစောင့်ဝင်နေရတဲ့အခက်ခဲတွေကြုံနေရတယ်ဆိုတဲ့အကြောင်းကိုကျမတို့ RFA ကပြီးခဲ့တဲ့အပတ်ကထုတ်လွှင့်ခဲ့ပါတယ်ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ပုံနာကျွန်းကြောက်တော်နဲ့အမ်းမြို့နယ်ကမျိုးမျိုးနယ်စုတွေဟာတိုက်ပွဲတွေကြောင့်လှဲကူးမြို့နယ်ကိုထွက်ပြေးတင်းချောင်လာခဲ့ကြတဲ့လူဦးရေ600နီးပါးနဲ့အိမ်ခြေပေါင်း140ရှိနေပါပြီ။ဒီစစ်ဘေးဒုက္ခသည်တွေဟာအလူရှင်တချို့ရဲ့နေရာချထားပေးမှုနဲ့ကိုယ့်ဘာသာကိုတဲဆောက်ပြီးနေရပါတယ်။ကိုယ့်ဒေသမဟုတ်တဲ့အတွက်အလုတ်ကင်တွေလည်းမရှိကြတဲ့အပြင်ဒုက္ခသည်တွေအထက်မှာလည်းចောင်းသားတွေပါနေတာကြောင့်အခက်အခဲတွေအများကြီးရှိနေပါတယ်။ဒါကြောင့် NGO အဖွဲ့အစည်းတွေပဲဖြစ်ဖြစ်အစိုးရအဖွဲ့အစည်းတွေပဲဖြစ်ဖြစ်အ мян ဆုံးကူညီပေးနိုင်ဖို့ RFA တစင်အကူအညီတောင်းခံပါတယ်ဆိုပြီးဖုံးဆက်ပြောလာတာကိုထုတ်လွှင့်ခဲ့ပါတယ်။ဒီလိုထုတ်လွှင့်ခဲ့ပြီးနောက်ပိုင်းမှာရခိုင်တိုင်းဒေသကြီးရဝင်းကြီးဦးစော်ကြီးမှရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးနဲ့တာဝန်ရှိသူတွေကဒုက္ခသည်စခန်းကိုလာရောက်စစ်ဆေးစည်ရင်းကောက်ယူသွားပြီးလိုအပ်တာတွေဆောင်ရွက်ပေးသွားမယ်လို့ပြောတာတွေရှိပါတယ်တဲ့။ဒီအတွက်ကြောင့်ထုတ်လွှင့်ပေးခဲ့တဲ့ RFA ကိုကျေးဇူးတင်ပါတယ်ဆိုပြီးဖုံးဆက်ပြောလာပါတယ်။ကျမတို့ RFA ထုတ်လွှင့်ခဲ့တဲ့အတွက်အခုလိုအဆင်ပြေသွားတယ်ဆိုတာသိရတဲ့အတွက်ကျမတို့ကလည်းဝမ်းသာမိပါတယ်လို့ပြောပြစီရှင်
။ RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
။အခုတခါပြောပြပေးမှာကတော့နေရက်ပြန်ဖို့အခက်တွေ့နေသူတွေအကြောင်းပါ။ဒါကတော့တန်းထိုက်ဦးဆိုတဲ့အကောင့်ကပေးပို့လာတာပါ။သူတို့ကမုံရွာမြို့နယ်ကျွဲရဲအုပ်စုတမန်တာကျေးရွာကနေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အိုင်ဇောမြို့မှာရကန်းလာလုပ်ကြတာပါတဲ့အခုအဲ့ဒီမှာအလုတ်နားထားတာ3လလောက်ရှိနေပါပြီစောင့်ဝင်နေရေးအခက်အခဲတွေကြုံနေရတာကြောင့်ပြောင်းကျင်သူ150ကျော်လောက်ရှိနေပါတယ်ဒါကြောင့်ချင်းပြည်နယ်နယ်စပ်ဂိတ်ကိုဖွင့်ပေးဖို့နဲ့ဒုက္ခရောက်နေတဲ့အတွက်သက်ဆိုင်ရာကဆက်သွယ်အကူအညီပေးဖို့ RFA တစင်တင်ပြတာပါဆိုပြီးဆက်သွယ်ပြောလာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်